ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမကြသေးခင်ကပဲပေါ့နော်ကိုဗစ်ပြန်ဖြစ်တဲ့ရေအတွက်တဖြည်းဖြည်းညားလာပြီးတော့အခုနောက်ဆုံးမှာဒီအိန္ဒိယကနေစတွေ့ပြီးတော့နောက်ပိုင်းအိန္ဒိယနိုင်ငံတွေကိုလည်းကူးစက်ခဲ့တဲ့ဒီကိုဗစ်မျိုးကွဲသစ်ပေါ့နော် Omicron ရဲ့ XBB 1.16 တွေ့ရှိထားတဲ့အနေအထားမှာမြန်မာနိုင်ငံမှာဆရာကြီးဒီမျိုးကွဲသစ်အတွက်ဘာကိုအဓိကသိထားလဲ
။ Yeah ပေါ့နော် WHO ကလွန်ခဲ့တဲ့ဒလာခွဲလောက်တုန်းကတော့သူ့ကိုသိပြီးတော့အရေးမပေးဘူးပေါ့နော်။ပြီးတဲ့အခါကျတော့ဒီလထဲမှာမေလထဲမှာဆိုရင်တော့သူက variant of interest တို့အဓိထားမဲ့မျိုးကွဲဆိုတဲ့အဆင့်ကို upgrade လုပ်လိုက်တယ်။ဘာလို့လဲဆိုတော့နိုင်ငံတော်တော်များများကစပြီးတော့ခူးလာတယ်။အာပထမနေ့မှာသူကတကဘာလုံး global pandemic ကိုရက်လိုက်ပြီးမရှိတော့ဘူးဆိုပြီးကြောင်ညာလိုက်တယ်။နောက်တတိယမှာ variant of interest ဆိုပြီးတော့အဲ့ဒီကောင်ထပ်ပြီးတော့ပြန်ပြီးတော့ကျင်ညာတယ်ဆိုတော့လေဘာခွာချွားလဲဆိုတော့ဒီ Wuhan strain ကတော့ original strain ကနေဒုတိယတစ်ဆင့်ဖြစ်တဲ့ delta ဖြစ်လာတယ်။နောက်ဆုံးတစ်ခု2020 October ပေါ့ဝင်ကျမှာ South Africa မှာစပြီးတော့ထွေးခဲ့တဲ့ Omicron variants ကအခုကတော့ Omicron ကအားလုံးထဲမှာကြီးစိုးနေတာပေါ့နော်ဆိုတော့ဒီ Omicron မျိုးကွဲလေးတွေပါပဲအခုလုံးဇက်လိုက်ဆိုပြီးနှီးမျိုးစုံတွေဖြစ်လာတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီနိုင်ငံအများမှာပိုပြန့်လာတာအပြင်တခြားရောဒီမျိုးကွဲစိတ်စစ်ကိုသတိထားဖို့ပေါ့နော်အဆင့်မြင့်တင်လဲရတဲ့အကြောင်းရင်းရှိသလားဆရာ
နံပါတ်1ကပြန့်နှံ့နှုန်းပေါ့နော် transmittability ပါပဲဒီ transmittability ကတော့တော်တော်ကြီးကိုဆိုပါတယ်ဒီကူးစက်တဲ့နှုန်းကဒီ Omicron ရဲ့နှုန်းနှံစင်လာတိုင်းပဲဖြစ်လာတယ်ဒါပေမဲ့လည်းဆို vaccine တို့ invasion တို့ကိုလည်း vaccine effective မဖြစ်တာပေါ့နော်ဒါတော့အခုချိန်ထိတော့ကျွန်တော်ဒီနိုင်ငံတွေမှာတော့မတွေ့ရသေးဘူးပေါ့လေနောက်တစ်ခု Omicron ရဲ့ဒီ Delta နဲ့နိုင်ရှင်ကြီးလိုက်လို့ရှင်ရင်ကာကွယ်ဆေးထိုးထားပြီးပါလို့ရှိရင်အချိန်တစ်ခုအတွင်းမှာကာကွယ်ဆေးကတပြေးပြေးနဲ့ညော့ကြလာတယ်ပေါ့လေဒီ vaccine ရဲ့ effectiveness တိရောက်မှုနောက်တစ်ခါလေကျတော့ကျွန်တော်တို့ကဘာကိုသုံးလို့လဲဆိုတော့ vaccine မှာရှိနိုင်တဲ့ neutralizing antibody ပေါ့လေပို့သွားပြီးတော့အလုံးမလုံးအောင်လုတ်ပေးနိုင်တဲ့ antibody ထုံနှုံဘယ်လောက်ဒီကောင်းလဲဆိုတဲ့ဟာမှုတည်ပြီးတော့ပြောတာပေါ့ဆိုတော့ဒီကျွန်တော်တို့ covid vaccine တွေကိုထိုးလိုက်တဲ့အခါမှာအခုဘာကိုတွေ့ရတယ်လဲဆိုတော့ဒီ omicron တွေကမကောင်းတဲ့တစ်ချက်ပေါ့နော် neutralizing antibody ရဲ့ effect ဒီ6လဆိုရင်30ရာခိုင်နှုန်းလောက်ပဲကျန်တယ်9လဆိုရင်20ရာခိုင်နှုန်းလောက်ပဲကျန်တယ်ဆိုရအပိုင်းကတိတိကျကျတွေ့လာတယ် delta ဘယ်လောက်ရှိလဲဆိုတော့ maybe 50ရာခိုင်နှုန်းလောက်ရှိတယ်60ရာခိုင်နှုန်းလောက်ရှိကြမှာပဲဆိုတော့20နဲ့30ကြားလေးကိုသူကကြောက်သွားဆိုတော့ဒီ omicron အကုန်လုံးရဲ့ရေပူရစံနှုန်းပုံမှန်ထားတခုပေါ့
ဟုတ်ကဲ့ကာကွယ်ဆေးကိုအဓိကအားပုံနေသွားအောင်လုပ်နိုင်တဲ
့အာပျော့သွားတာပေါ့ဟုတ်တယ်ဆိုတော့အားပုံနေသွားတဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့တာမန်လူငယ်တွေအသက်65နှစ်အောက်မှာအထောက်ရှိတဲ့လူတွေတော့ကဖြစ်ချင်မှဖြစ်မယ်ဒါပေမဲ့လည်းအဲ့လူတွေကကင်ဆာရောဂါဖြစ်နေတာတို့အဝါလွန်လာတာတို့သွေးနဲ့ပတ်သက်တဲ့ကင်ဆာပေါ့နော်လူကီးမီးယားတွေဖြစ်နေတဲ့လူတွေဆိုလို့ရှိရင်တော့ငကိုကမှ antibody ဟာလေဒီလိုမျိုးဆေးထိုးလဲမတိုးမှမတိုးတာဆိုတော့သူတို့အတွက်ကပို့ပြီးတော့ဒုက္ခရောက်နိုင်တယ်တပိုင်းပေါ့အသက်ကြီးတဲ့လူတွေကြာလို့ရှိရင်တော့လေကာကွယ်ဆေးထိုးလို့antibody
ကိုခန်းအားပဋိပစ္စည်းပေါ့နော
်ဟုတ်တယ
်ဟုတ်ကဲ့
အဲ့ဒါကလေထုတ်လုံမှုနှုန်းကလည်းငကိုတွေကကြာနေတဲ့အပိုင်းကလည်းပါတယ်ထုံနေသူဆိုတာဒီပိုးရဲ့ omicron ရဲ့စံနှုန်းထားရလေ6လကြာလို့ရှိရင်ဆေးထိုးထားတာတော့မှ30ရာခိုင်နှုန်းတော့ပဲရှိနိုင်တော့တယ်ဆိုလို့ရှိရင်ပို့ပြီးတော့ effect တွေကဆိုးလာနိုင်တယ်ပေါ့လေဒါကြောင့်မလို့သူကဒီ transmittability ကတော့ပို့ပြီးတော့များလာတယ်ဒါကြောင့်မလို့လေသူ WHO ကတင်ပေးလိုက်တာပေါ့နော်အဆင့်တစ်ခုတက်ပေးလိုက်တယ် variants of virus of interest ဖြစ်ရမယ်အကောင်အမျိုးအစားလေးတစ်ခုဖြစ်သွားပြီပေါ့လေဒါပေမဲ့လည်းဒီလိုမျိုးနိုင်ငံတော်တော်များများမှာ boosting agent တွေဆေးတွေကိုအခောက်ပေါင်းများများစွာထိုးထားတဲ့လူတွေရှိကြတယ်ကျွန်တော်တို့ဒီနိုင်ငံမှာဆိုရင်တော့အနည်းဆုံး5ကောက်လောက်ရှိသွားကြပြီပေါ့နော်ဒါတော့ primary series ဆိုရဲဒီနိုင်ငံအတုံးတော့ဒီ Moderna နဲ့ Pfizer ဖြစ်တဲ့တို့ကြောင့် primary series နှလုံးပြီးွားတဲ့အခါမှာ boosting agent တစ်လုံးပြီးွားလို့ရှိရင်အသက်65နှစ်ဒါမှမဟုတ်လို့ရှိရင်ဆေးရုံတို့ပေါ့မှာအလုပ်လုပ်တဲ့လူတွေနောက်တစ်ခုကဒီယောဂါတွေရှိနေတဲ့လူတွေဆိုတစ်လုံးထပ်ထိုးတယ်ပြီးလဲပြီးရောပြီးခဲ့တဲ့နှစ်မှာ Omicron B series တွေပေါ်လာတဲ့အခါမှာ bivalent ဆိုတဲ့ vaccine ကိုကျွန်တော်တို့ထိုးပေးတယ်ပေါ့နော်ဒီနိုင်ငံမှာတော့
နှစ်မျိုးဆက်ပေါ့ဆရာနော
်နှစ်မျိုးဆက်ဟုတ်တယ်နံပါတ်1တစ်မျိုးကတော့ကျွန်တော်တို့ရဲ့ pandemic Wuhan virus ပါပါတယ်ဒုတိယတစ်မျိုးကတော့ BA4 BA5 ကိုပါပါတယ
် Omicron ရဲ့မျိုးကွဲတွေပေါ့နော
်ဟုတ်ဆိုတော့ဒီ bivalent ကဘယ်လောက်ကြီးထိဒါကတော့ဒီနိုင်ငံအတွက်ပြောတာပေါ့နော် still very effective ဟာအရန်ကိုအသုံးဝင်ပါတယ် BA4 BA5 ဆိုတာကျွန်တော်ကပြောဆိုပေါ့ Omicron ရဲ့မျိုးခွဲပါပဲ XBB နဲ့ပါခွာလဲဆိုတော့ဒီ spike လေးပဲခွာကြတာဒါကြောင့်မလို့ဒီ Omicron မျိုးခွဲတဲ့တည်ဖြစ်တဲ့ XBB ပဲဖြစ်ဖြစ် the new generation of Omicron ရောဖြစ် still effective antibody neutralizing antibody ကို still ထုတ်နိုင်သေးတယ်နောက်တစ်ခုကလည်း natural immunity ဖြစ်တဲ့
ယောဂဖြစ်ပြီးတော့ကိုယ်ကိုယ်တိုင်ရတာပေါ့ဆရာနော
်ဟုတ်ပါတယ်
ဟုတ်ကဲ့
ကိုယ်ကိုယ်တိုင်ကနေရသွားတဲ့ immunity ကတစ်ဆင့်ပေါ့နှစ်ခုပေါင်းသွားလ လို့ရှိရင်တော့တော်တော်လေးကို effective ဒီယောဂါရဲ့ဆိုးကျိုးတွေကိုကာကွယ်နိုင်တာပေါ့
ဟုတ်ကဲ့ဆရာကြီးဘယ်လိုမျိုးဆိုးကျိုးတွေကိုကာကွယ်နိုင်တာကိုနည်းနည်းထပ်ရှင်းပြပေးပါလား
နံပါတ်၁ဆေးရုံတက်ရတဲ့ဟာနံပါတ်၂အောက်ဆီဂျင်သုံးရတဲ့အပိုင်းနံပါတ်၃အသက်ရှူတဲ့ဆက်ပုံရောက်သွားတဲ့အပိုင်းပေါ့နော်ဒီအပိုင်းတွေပေါ်မှာမူတည်ပြီးတော့ပြောခြင်းဖြစ်ပါတယ်ဆိုတော့ခြုံငုံပြီးပြောရလို့ရှိရင်တော့ဒါကတော့ WHO ကလည်း transmissibility very high ဖြစ်တဲ့အတွက်ကြောင့် variant of interest တတိထားမယ်အမျိုးပွားလေးတခုဖြစ်နေပါတယ်အိန္ဒိယနိုင်ငံမှာစပြီးဖြစ်လာတယ်အိန္ဒိယနိုင်ငံမှာလည်းတော်တော်လေးကိုပေါ်အားနေပါတယ်အသက်ကြီးတဲ့လူတွေလည်းဒုက္ခရောက်ပါတယ
်အိန္ဒိယကိုဆိုလို့လားပါဆရာနော
်ဟုတ်ပါတယ်ယူရီးယားမှာလည်းဖြစ်တယ်ဆိုတော့ဒီနှစ်နိုင်ငံမှာဖြစ်နေတယ်ဆိုလို့ရှိရင်ဗမာနိုင်ငံမှာအခုအချိန်မှာတွေ့ထားတဲ့အတွက်ကြောင့်ပေါ်နိုင်လားဆိုပေါ်နိုင်ပါတယ်ဘလောက်ကြီးတိပွားနိုင်လဲဆိုတာသုံးနေချက်မူတည်းနံပါတ်1အဲ့ဒီရက်ွက်ပေါ့နော်ဒီရက်ွက်မှာဘလောက်ကြီးတိယောဂဖြစ်သွားပြီးပြီလဲအရင်တုန်းကပေါ့နော် natural immunity ကိုခေါ်တာပေါ့နော်နံပါတ်2ကအဲ့ဒီရက်ွက်မျိုးပေါ့နော်ဘလောက်ကြီးတိ vaccine ကိုထိုးထားပြီးပြီလဲတစ်ခုနဲ့တစ်ခုရဲ့ primary series ပုံစံနဲ့ရောနည်းနည်းလေးတော့ကွာကြတာပေါ့နော်ဘလို့ပဲပြောပြောပါပထမဆုံးလိုအပ်သော series ကိုထိုးရပါလိမ့်မယ်ဆိုတော့ဒီနေ့ဒီချိန်မှာမထိုးသေးတဲ့လူတွေဒီပထမဆုံး series ကိုတော့ဖြစ်မြောက်အောင်ထိုးပေးရပါလိမ့်မယ်ပထမဆုံးလိုအပ်တဲ့အချက်ပေါ့နော်ဒါမှသာကိုယ့်ရဲ့ data ရရွာမြို့နယ်တွင်းမှာပြန့်နှံ့မှုကာဝယ်နိုင်တာပေါ့နော်ဘာကြောင့်လဲဆိုတော့ကိုကအသက်ကြီးတဲ့လူမဟုတ်ဘူးအသက်65နှစ်အောက်အသက်20 30တွေကျန်းကျန်းမာမာလူဆိုလို့ရှိရင်အေးစစ်စစ်နဲ့ပြီးသွားမှာပဲအလွန်ဆုံးဖြစ်2ရက်3ရက်လောက်နာစီမချောင်းဆိုမယ် maybe 1ရက်လောက်ပဲနာစီချောင်းဆိုလည်းပဲနာမယ်အနံ့ပြောင်းမယ်ပြီးသွားလို့ရှိရင်ကောင်းမှာပဲလေစိုးစိုးဟိုဟာကြီးဖြစ်တဲ့နေထားရတော့နေမှာပေါ့နော်ဒါပေမဲ့လည်းအသေးပြောက်ကတော့ stay ရှိအောင်မှာပါပဲဘာလို့လဲဆိုတော့တကဘာလုံးနဲ့ဒီနေ့ဒီအသေးပြောက်ကတောင်းဝန်းတန်းရှိနေသေးတဲ့အတွက်ကြောင့်ပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကြာ